ကမ္ဘောဒီးယားနိုင်ငံမှာတနင်္ဂနွေနေ့ကလှုပ်တဲ့ထူးထူးရွေးကောက်ပွဲမှာတော့ဒီဝန်ကြီးချုပ်ဟွန်ဆန်ရဲ့အနာယပါတီကလွှတ်တော်နေရာ125နေရာအားလုံးနေပါရရှိပြီးတော့အပြတ်တက်နိုင်ရသွားပါတယ်။အနာယပါတီဖြစ်တဲ့ကမ္ဘောဒီးယားပြည်သူ့ပါတီ CPP ဟာရွေးကောက်ပွဲမှာ88ရာခိုင်နှုန်းကနေပြီးတော့80ရာခိုင်နှုန်းအပြတ်နိုင်ရတယ်လို့ CPP ပါတီရဲ့ပြောခွင့်ရသူ South Olsen ကပြောပါတယ်။နေရာတနေရာနှစ်နေရာလောက်တော့တခြားပါတီတွေကအနိုင်ရပွဲရှိပြီးတော့ဒါဟာသူတို့အတွက်ကြီးမားတဲ့အောင်မြင်မှုအပြတ်အသတ်အနိုင်ရမှုဖြစ်တယ်လို့ပြောခွင့်ရသူ Soak Eisen က VUE ခမာဌာနကိုပြောပါတယ်မဲပေးခွင့်ရှိသူလူဦးရေ 9.8 တန်းထဲမှာ84ရာခိုင်နှုန်းမဲပေးခဲ့ကြတယ်လို့ကမ္ဘောဒီးယားရွေးကောက်ပွဲကော်မတီကကြေညာပါတယ်ဒီရွေးကောက်ပွဲဟာတိုင်းပြည်ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးလှူလာတဲ့လူထုရဲ့ဆန္ဒဖော်ပြချက်ဖြစ်တယ်လို့လည်း CPP ပြောခွင့်ရသူကပြောပါတယ်ရွေးကောက်ပွဲအတွက်မှာတော့ပယ်မဲ3သိန်းလောက်ရှိတယ်လို့သူကပြောပါတယ်ပြပရောက်နေတဲ့ကမ္ဘောဒီးယားတက်ခံခေါင်းဆောင်ဆန်ရမ်စင်ကဒီရွေးကောက်ပွဲမှာမဲမဲပေးကြဖို့ပယ်မဲဖြစ်အောင်လုပ်ဖို့အတွက်သူထောက်ခံသူတွေကိုဒီမတိုင်ခင်ကတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့အခုမဲပေးသူရေအတွက်ကိုကြည့်ရင်တော့ကမ္ဘောဒီးယားလူထုရဲ့ဒီမိုကရေစီမှာပါဝင်မှုကိုပြတာပဲလို့ဝန်ကြီးချုပ်ဟွန်ဆမ်ကအတံမေကွန်းတစ်ခုမှာပြောထားပါတယ်။လက်ရှိညဉ့်ညံ့မှုအောက်မှာလူထုဟာပျော်ရွှင်ကျေနပ်နေကြပြီးတော့ညဉ့်ညံ့ရေးကိုဖျက်ဆီးမဲ့အစွန်းရောက်တွေစီကနေပြီးတော့ခောက်ဝဲဝဲနေလို့ရတယ်လို့ဟွန်ဆမ်ကပြောခဲ့ပါတယ်။ပြပရောက်တိုက်ခန့်ခေါင်းဆောင်ဆန်ရမ်စီကတော့ရွက်ကောက်ပွဲလုပ်ငန်းစဉ်အတွက်မှာမယူသားမှုတွေရှိတယ်လို့ပြောဆိုပြီးတော့မဲရီအတွက်ချိန်မှာမဲယုံတော်များများတကားတွေပိတ်ပစ်ခဲ့တာကိုသူကထောက်ပြပါရတယ်။ကမ္ဘောဒီးယားနိုင်ငံမှာအခုလိုမျိုးအဓိကအတိုက်ခံပါတီမပါဘဲနဲ့ရွက်ကောက်ပွဲလုပ်တာဒါဟာဒုတိယအကြိမ်မြောက်ဖြစ်ပါတယ်။ဆန်ရမ်စီဦးဆောင်တဲ့ကမ္ဘောဒီးယားအမျိုးသားကက်တင်ပါတီကိုတရားရုံးချုပ်ကနေပြီးတော့2018ခုနှစ်မှာပယ်ဖျက်ပြီးတော့ဒီပါတီဟာရွေးကောက်ပွဲမဝင်နိုင်တော့ပါဘူး။2018ရွေးကောက်ပွဲမှာအာနာယ CPP ပါတီကပဲလွှတ်တော်နေရ125နေရာလုံးကို2018ရွေးကောက်ပွဲအတွက်မှနိုင်ရခဲ့ပါတယ်။ဒါလိုမျိုး CPP ပါတီရဲ့အခုအနိုင်ရမှုကြောင့်နှစ်40ဒီပါကြာအာနာချုပ်ကင်လာခဲ့တဲ့ဝန်ကြီးချုပ်ဟွန်ဆန်ဆက်ပြီးတော့အိုဆုခွင့်ရမှာဖြစ်တယ်လို့ပဲ။တပြိုင်တည်းမှာပဲဟွန်ဆန်ဟာ American West Point ကျောင်းစင်းဖြစ်တဲ့တားဖြစ်သူဟွန်မန်နက်ကိုအာနာလွှဲပြေးနိုင်ဖို့ပြင်ဆင်နေခြင်းလည်းဖြစ်ပါတယ်။ယူကော့ပွဲပြပြချင်းမဲ့သူ့ရဲ့တားဖြစ်သူဝင်ကြီးချုပ်ဖြစ်လာနိုင်တယ်လို့ဟွန်ဆန်ကအရေးမှပြောဆိုခဲ့ပါတယ်။အခုဒီကမ္ဘောဒီးယားယူကော့ပွဲကိုလေ့လာဖို့အတွက်မြန်မာစစ်ကောင်စီရဲ့ယူကော့ပွဲကော်မရှင်ကြီးကဲဦးသိန်းစိုးနဲ့ကော်မရှင်အဖွဲ့ဝင်တူတို့တွေ့ရောက်ခဲ့တယ်လို့စစ်ကောင်စီကတော့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။